ကျင့်သိနိုင်ငံကကိုဗစ် -19 ကူးစက်မှုတွေဆိုးရင်ဆိုးရွားမြင့်တက်လာတာကြောင့်အတော်လာပိတ်ပင်မှုအတိတ်ကိုချမှတ်ကြောင်းသမ္မတ Emmanuel Macron ကပေါ်ဒုံးနေ့ကကြေညာလိုက်ပါတယ်အခုအတော်လာပိတ်ပင်မှုကိုအ ਨੇ ဆုံးဒီဇင်ဘာလ1ရက်နေ့အထိခြားထားမှာဖြစ်ကြောင်းဒါပေမဲ့အကြောင်းတွေကိုတော့ဆက်လက်ဖွင့်ထားမှာဖြစ်ကြောင်းသမ္မတ Macron ကရုပ်မြင်သံကြားကတစ်စင်းမိန့်ခွန်းပြောကြားတာဖြစ်ပါတယ်ကျင့်သိနိုင်ငံဒီတူဥရောပတလောမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်COVID-19 စံသက်စစ်ဆေးရေးအလင်းမြန်လှုပ်ဆောင်နိုင်အောင် American Dollar 119တန်းသုံးဆွဲသွားမယ်လို့ဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကပုံတုံးတွေကပြောပါတယ်ဒီနှစ်ဆောင်းကပြီးခဲ့တဲ့နှစ်ကနေမတူပဲဥရောပနိုင်ငံတွေအားလုံးကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းဒဏ်ခံနေရတာလို့ကော်မရှင်ဥက္ကဋ္ဌဗန်ဒါလီယန်က Brussels မြို့မှာသတင်းတောက်တွေကိုပြောပါတယ်ဥရောပရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကလည်းဥရောပအနှံ့ဗိုင်းရပ်စ်သက်ပြီးပြန့်နှံ့နေတယ်လို့ပြောထားတာပါဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပြင် Britain, Iceland, Liechtenstein, Norway နဲ့ Switzerland နိုင်ငံတွေမှာလည်းအခု COVID-19 ကူးစက်သူပေါင်း 6.5 သန်းနီးပါးရှိနေပြီလို့လည်းသူကပြောပါတယ်။ Virus ကူးစက်မှုနဲ့ပတ်သက်လို့အချက်အလက်တွေကိုမျှဝေကြဖို့လည်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေကို Commission ဥက္ကဋ္ဌ Von der Leyen ကတိုက်တွန်းလိုက်ပါတယ်ခင်ဗျ။